မြန်မာနိုင်ငံမှာအာဏာသိမ်းထားတဲ့စစ်တပ်ကငြိမ်းချမ်းစွာဆန္ဒပြနေတဲ့ပြည်သူတွေပေါ်မှာတပ်ဖြတ်ရိုက်နှက်ဖမ်းဆီးတာအပါအဝင်ကျေပြန့်နဲ့ကျူးလွန်မှုတွေအတွက်အမေရိကန်အစိုးရကပြင်းပြင်းထန်ထန်ရှုတ်ချကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ကအင်ကာနေမှာပြောကြားလိုက်ပါတယ
်။ We condemn these and other widespread violations by Burma security forces in the strongest terms.And we continue to call on the military.
မြန်မာနိုင်ငံကလုံခြုံရေးတပ်တွေရဲ့အခုလိုလှုပ်ဆောင်နေမှုတွေနဲ့တခြားကျေပြန့်တဲ့ချိုးဖောက်မှုတွေအတွက်အမေရိကန်အစိုးရကပြင်းထန်ဆုံးရှုတ်ချပါတယ်။စစ်အာဏာရှင်အနေနဲ့မတရားဖမ်းဆီးထားသူအလုံးကိုပြန်ပြီးလွှတ်ပေးဖို့လူမှုအဖွဲ့အစည်းတွေကအဖွဲ့ဝင်တွေ၊သတင်းသမားတွေ၊အလုပ်သမားသမဂ္ဂအဖွဲ့ဝင်တွေကိုစစ်တပ်နဲ့ရဲတွေရဲ့တပ်ဖြတ်မှုတွေချက်ချင်းရပ်ပစ်ဖို့နဲ့ဒီမိုကရေစီနည်းကျရွေးကောက်ထားတဲ့အစိုးရကိုအာဏာပြန်ပြီးလွှဲပေးဖို့ဆက်ပြီးတောင်းဆိုပါတယ်လို့ပြောသွားတာပါ။အမေရိကန်နိုင်ငံကြီးဌာနရဲ့နိုင်ငံတကာ2020လူခွင့်ဆိုင်ရာအစိုးရခန်းစာကိုမတ်လ30အင်ကာနေ့ထုတ်ပြန်ချိန်မှာဝန်ကြီးဘလင်ကန်ကသူ့မင်ခွန်းထဲမှာမြန်မာနိုင်ငံနဲ့ပတ်သက်ပြီးအခုလိုပြောကြားခဲ့တာပါ2020အစိုးရခန်းစာရေးပြီးတဲ့နောက်မှာမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းခဲ့တာဖြစ်ပေမဲ့အဲ့ဒီချိန်ကစပြီးဖြစ်ပွားနေတာတွေကိုအားလုံးကမြင်တွေ့နေရတာကြောင့်ဒါကိုအမေရိကန်အစိုးရကနေထောက်ပြပြောဆိုရမှာဖြစ်ကြောင်းပြောကြားခဲ့တာပါမြန်မာစစ်တပ်ဟာအထူးသဖြင့်တမရော်နေ့ကျင်းပချိန်မှာနိုင်ငံတော်ဆန္ဒပြပြည်သူပေါင်း100ကျော်ကိုတပ်ဖြတ်ခဲ့တာအပါအဝင်အကြမ်းဖက်ဆန္ဒပြနေသူရောနဗီးမှာရက်ချီနေသူတွေကိုပါပြစ်ခတ်ခဲ့တာဖြစ်ကြောင်းနဲ့ဒီထဲမှာအသက်9နှစ်အရွယ်ကလေးငယ်တွေပါပါဝင်နေတယ်လို့ပြောပါတယ်။အခုလိုကျူးလွန်သူတွေကိုထိုက်တဲ့အပြစ်ဒဏ်ချခံရစေဖို့အတွက်အမေရိကန်ပြည်ထောင်စုကသူ့မိတ်ဆွေတွေမဟာမိတ်တွေအထူးသဖြင့်အာဆီယံဖွဲ့ဝင်နိုင်ငံတွေနဲ့အတူလက်တွဲဆောင်ရွက်ဖို့အတွက်တန်ဓေခံချထားတယ်လို့လည်းပြောပါတယ်။မြန်မာစစ်တပ်ပေါ်မှာအမေရိကန်အစိုးရကအရေးယူဒဏ်ခတ်မှုတွေလှုံ့ဆော်နေတယ်လို့မြန်မာနိုင်ငံမှာအာဏာသိမ်းထားတဲ့စစ်တပ်ကိုအထောက်အကူဖြစ်စေမဲ့စီးပွားရေးလုပ်ငန်းတွေဆက်ပြီးမလုပ်ဖို့အတွက်နိုင်ငံတကာစီးပွားရေးလုပ်ငန်းကုမ္ပဏီကြီးတွေကိုအမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ကတောင်းဆိုလိုက်ပါတယ်